ဖုံးဆက်သွယ်မှုအင်တာနက်ဆက်သွယ်မှုတွေဖျက်ထောက်ခံထားရတဲ့စကိုင်းတိုင်းပင်လယ်ဘူးမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားဒီရက်ပိုင်းတိုက်ပွဲပြင်းထန်တာဖြစ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေဖြစ်ခဲ့ပါတယ်။တိုက်ပွဲတွေတွင်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့လည်းဒေသခံတွေကပြောကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြပေးပါပါခင်ဗျာ
။စကိုင်းတိုင်းပင်လယ်ဘူးမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားမတ်လ29ရက်နေ့ကတည်းကစတင်တိုက်ပွဲဖြစ်ခဲ့တယ်လို့စစ်ကောင်စီကနေပြီးဧပြီလ17ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဧပြီလ3ရက်နဲ့4ရက်နေ့တွေမှာတော့နယ်လင်းကြီးရွာအနီးမှာစခန်းချထားတဲ့ KIA နဲ့ PDF ပူးပေါင်းတပ်စခန်းတွေကိုစစ်ကောင်စီတပ်ဖက်ကတိုက်ခိုက်ခဲ့ကြောင်းနဲ့ဒလိုတိုက်ခိုက်စင်မှာ KIA နဲ့ PDF ပူးပေါင်းတပ်တွေကပင်လယ်ဘူးမြို့ကနေမီရဲစခန်းနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတာလွန်အင်အားနဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သတင်းမှာဖော်ပြပါရတယ်။စစ်ကောင်စီတပ်တွေဘက်ကဧပြီလ9ရက်နေ့မှာပင်လယ်ဘူးမြို့ကိုပိတ်ဆို့တိုက်ခိုက်ခဲ့ပြီးတဲ့နောက်10ရက်နေ့မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဆုတ်ခွာသွားတယ်လို့ပြောပါရတယ်။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်ဖက်ကထိခိုက်ကြဆုံးတာရှိခဲ့တယ်လို့ပြောပေမဲ့အတိအကျမဖော်ပြပါဘူး။KIA PDF ပူပေါင်းတပ်ဖက်ကအလောင်း၈လောင်းနဲ့လက်နက်ခဲယမ်းတွေတင်းစီရမိတဲ့အကြောင်းတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကသတင်းထုတ်ပြန်ချက်ထဲမှာ KIA နဲ့ PDF ပူပေါင်းတပ်ဖွဲ့တွေဟာနိုင်ငံပိုင်အဆောက်အုံတွေအများပြည်သူတွေနဲ့တက်ဆိုင်တဲ့စေယုံကြောင်းလူနေအိမ်စတွေကိုအကောက်အယူတိုက်ခိုက်ပြီးတော့ Geneva Convention နဲ့ BB ဆိုင်ရာဥပဒေအရစစ်ရာဇဝတ်မှုမြောက်တဲ့အကြောင်းဆွဆွဲထားပါတယ်။ PDF တပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီတပ်တွေဟာလေကြောင်းကနေပြီးတော့တိုက်ခိုက်တဲ့အတွက်လူနေအိမ်တွေကိုထိခိုက်ပျက်စီးတယ်လို့ဆိုပါတယ်။ရတားတွေလည်းပြစ်တက်ခံရတယ်လို့ PDF ဘက်ကအခုလိုပြောပါတယ
်တိုက်တာတော့တင်းဖို့ကတိုက်တယ်ပဲဆိုတော့လေဒီပြစ်ခုလိုလည်းခါတော့ဆောင်ဆုံးရတာပေါ့ဆင်းပြန်မှာဆိုတော့အထိနည်းနည်းလေးနာကြမှာဆိုလို့ဒီရည်ရကောင်းမှာချေလို့ယူထားတယ်ချေလို့ယူထားတဲ့ပလေးတွေကိုဆိုတော့ PDF တွေကဆက်တဲ့ခါကျတော့သူကအနာလီရနေတော့ငါကျတဲ့ခါကျတော့လူကြီးညီတော်ညညာပြစ်စီသွားတာပေါ့ဒီဒီနဲ့ဆက်ရအဲဒီကနေ့တော့ရဲအမှားတအားကြီးလည်းမရှိဘူးအဲကြောက်အင်းကုန်းဆိုတဲ့ရွာမှာသူတို့လေရနဲ့စစ်ခူလာခြားတဲ့နေရာတော့အရသား၃ရောက်ကိုလည်းပြတ်တက်သွားတော့စစ်ကောင်စီကပြတ်တက်သွား
အရသားတိုက်ဆုံမှုနဲ့ပတ်သက်လို့ VOE ကတိကျအတည်ပြုနိုင်တာတော့မရှိသေးပါဘူးတိုက်ပွဲဖြစ်ပွားတဲ့ဧပြီလ9ရက်နေ့ကနေပြီးတော့10ရက်နေ့အထိစစ်တပ်ကလေကြောင်းကနေပြီးတော့အချင်းချင်းတိုက်ခတ်ခဲ့ကြောင်းနဲ့ဒေသခံရွာသားတွေထောင်ချီပြီးတော့တင်းရှောင်နေရတဲ့အကြောင်းပြောပါတယ်ပင်လယ်ဘူးဘက်မှာအခု၁ရက်နဲ့၂ရက်အတွင်းတိုက်ပွဲတွေညင်းသက်နေပေမဲ့ကောလင်းဝင်းတိုဘက်မှာတိုက်ပွဲတွေဖြစ်ပွားနေရဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ VOA အနေနဲ့ကတော့အဲ့ဒီဘက်ကိုဆက်သွယ်မရလို့အတိမပြုနိုင်သေးပါဘူး။ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမွိနော်ဘူးကတော့ပင်လယ်ဘူးတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့အောက်ခြေကတရားဝင်သတင်းပေးပို့လာတာမရှိတဲ့ကြောင်းပြောပါရတယ်
။အဲ့ဒီသတင်းကတော့ကျွန်တော်စီမားမတက်ဖို့ခင်ဗျာ။ live ပေါ်မှာတော့ပြတ်တယ်။ဒါပေမဲ့ကျွန်တော်တို့တရားသတင်းတက်တာမရှိဘူး။အဲ့ဒါကျွန်တော်တို့လည်းတည်ပြုပြောလို့မရဘူးလား။ဒီ5ဒိုင်းနေစပ်ပဲမှာကတော့အဲကျွန်တော်လူတွေသူထတာတော့များရှိတယ်ဒီ5ဒိုင်းစပ်ပဲကပြည်တဲ့နေတဲ့အနေနဲ့ဒါလည်းသူတို့နဲ့ပူးပေါင်းပေးမှာပေါ့နော်အဲဒီလုပ်ငန်းကတော့တော်များရှိတယ်ဆိုတော့သူတို့အဲရှစ်တန်းကအဲဒီတတ်မိုးဒီအဲဝန်ခိုင်းတာလားအဲ့ဒါတော့မသိဘူးဒါတော့ကျွန်တော်တို့ဒီကနဲ့ဘူကနဲ့ directအဲ့မှာကိုက
ဲရတော့မရှိဘူး။ KIA ဘူတယောက်ကြဆုံးတယ်လို့သတင်းတွေအွန်လိုင်းမှာတွေ့ရပေမဲ့ဒါကလည်းအတည်ပြုချက်မပေးနိုင်ဘူးလို့ဗမွိနော်ဘူးကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းပင်လယ်ဘူး၊ကောလင်းဝင်းတူစတဲ့မြို့နယ်တွေမှာ2021ခုနှစ်နှစ်လယ်ပိုင်းကစပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့စက်တင်ဘာလအတွင်းမှာဖုန်းအင်တာနက်စတဲ့ဆက်သွယ်ရေးလိုင်းတွေကိုဖျက်တောက်ခဲ့တာကြောင့်မလို့သတင်းရယူဖို့လည်းခက်ခဲရှိနေပါတယ်ခင်ဗျာ။